This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးရောနေကင်းဝေးပြီးကိုစိတ်နှပါလုံးချုံဘေးကင်းကြပါစေလို့ Radio UNG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ19ရက်နေ့ Radio UNG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုနှွေးဦးနိုင်ကဖတ်ကြားပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့နှွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မြောက်ဦးကယာယီအချင်းစခန်းကိုစစ်တပ်ကလေးချောင်းတိုက်ခိုက်တဲ့အတွက်စစ်တုံးပန်းတွေတိုက်ဆုံတဲ့တဲ့တင်ကိုတင်ပြပေးပါမယ်ရခိုင်တပ်တော် AA ကဖမ်းမိထိန်းသိမ်းထားတဲ့စစ်တုံးပန်းတွေထားရှိရာမြောက်ဦးမြို့နယ်ကယာယီအချင်းစခန်းကိုစစ်ကောင်စီကလေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်စစ်တုံးပန်းတွေတိုက်ဆုံသွားတယ်လို့ဒေတာတွင်းသတင်းတွေကဒီကနေ့ဇန်နဝါရီလ19ရက်နေ့မွန်လွယ်ပိုင်းမှာအတိအပေးဖော်ပြလာတာပါမနေ့ကဇန်နဝါရီလ18ရက်နေ့ည9နာရီခန့်မှာစစ်ကောင်စီကလေးချောင်းကနေဘုံ၅လုံးကျဲချတိုက်ခိုက်ခဲ့တာကြောင့်စစ်တုံးပန်းတွေတိုက်ဆုံရတာလို့စစ်ရေးသတင်းရင်းမြစ်တွေကလည်းပြောပြထားပါတယ်စစ်တပ်ကကျဲချတဲ့ဘုံသီးတွေဟာရခိုင်တပ်တော် AA ဖမ်းဆီးထိန်းသိမ်းထားတဲ့ယာယီအချင်းစခန်းနေရာမှာကြာရောက်ပေါက်ကွဲတာကြောင့်စစ်တုံးပန်း30ထပ်မင်းနဲ့တီးဆုံသွားတယ်လို့မြေပြင်စီးရေးသတင်းရင်းမြစ်အဆိုကကိုးကားပြီးတော့ဒေတာတွင်းသတင်းဌာနတစ်ခုဖြစ်တဲ့လေးဝတီ FM ကဖော်ပြထားပါတယ်တီးဆုံသူတွေထဲမှာရခိုင်ဒေသတိုက်ပွဲတွေမှာဖမ်းဆီးရမိတဲ့စစ်တုံးပန်းတွေပါတယ်လို့စစ်တုံးပန်းမိသားစုဝင်တွေလည်းပါတယ်လို့သိရပါတယ်မြောက်ဦးမျိုးကို AA က10/29စစ်စင်ရေးနဲ့အတူ2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာတင်ယူတာဖြစ်ပါတယ်စစ်ကောင်စီဟာ2024ခုနှစ်စက်တင်ဘာလ9ရက်နေ့နဲ့10ရက်နေ့တုန်းကလည်းပေါတုံးမြို့နယ်နဲ့မောင်တုံးမြို့နယ်ကစစ်တုံးပန်းတွေထားရှိရာအချင်းစခန်းတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပူးပြီးတော့စစ်တုံးပန်းအများအပြားတိုက်ဆုံခဲ့တယ်လို့ရခိုင်တပ်တော် AA ကသတင်းထုတ်ပြန်ခဲ့ပါတယ်မြောက်ဦးမျိုးကယာယီအချင်းစခန်းလေကြောင်းတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့ဒီကနေ့ဇန်နဝါရီလ19ရက်နေ့မွန်လွဲတနအိုင်ဝန်းကျင်ထိ AA ကတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး AA ကဖမ်းမိထားတဲ့စစ်တုံးပန်းတွေထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှုဘုံမှုချုပ်တောင်းထွန်တိုင်းဦးစည်းချုပ်ဘုံမှုချုပ်ကြော်ကြော်တန်းအမှတ်15စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခမှုဘုံမှုချုပ်ဒူရိန်ထွန်စကခ9စကခမှုဘုံမှုချုပ်ဇော်မင်းထွန်းတို့အပြင်စစ်အရာရှိတွေနဲ့တပ်ဖွဲ့ဝင်တွေအပြင်တမိသားစုတွေလည်းဖန်ဆီးထားတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးမုံရွာနာမခမှာလုံချုံကြီးတောင်ဝန်ထမ်းဆောင်နေတဲ့စစ်မှုထမ်းအပတ်စင်ငါးကစစ်သား၄ဦးလက်နက်ခဲယမ်းတွေနဲ့အလင်းဝင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်စကိုင်းတိုင်းမုံရွာမြို့မှာအခြေစိုက်တဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်မှာလုံချုံရေးတာဝန်ထမ်းဆောင်နေတဲ့စစ်မှုထမ်းအပတ်စင်၅ကစစ်သား၄ဦးဟာလက်နက်ခဲယမ်းအပြည့်အစုံနဲ့အလင်းဝင်လာတယ်လို့ Union Liberation Front ULF စစ်ကြောင်းကဒီကနေ့ဇန်နဝါရီလ19ရက်နေ့မှာထုတ်ပြန်ပါတယ်။အဲဒီစစ်မှုထမ်းတပ်သားတွေဟာမနေ့ကဇန်နဝါရီလ18ရက်နေ့မနက်9နာရီခန့်မှာထွက်ပြေးလွတ်မြောက်လာခဲ့ပြီးတော့ ULF စစ်ကြောင်းကတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံကအလင်းဝင်လာခဲ့တယ်လို့သိရပါတယ်။အလင်းဝင်တပ်သားတအူးကရှမ်းပြည်ဘက်အလုလုဖို့သွားချိန်လမ်းမှာအဖမ်းခံရပြီးတော့ရန်ကုန်ကနေမုံရွာနာမခကိုရောက်လာတာလို့ဆိုပါတယ်။အလင်းဝင်လာတဲ့တပ်သားတွေဟာတမ89လက်အောက်ခံအမှတ်135တပ်ရင်းကနေစစ်မှုထမ်းအပတ်စဉ်9တင်းနှန်းစင်းတွေဖြစ်ပြီးတော့လုံချုံကြီးတာဝန်နဲ့မုံရွာနာမခကိုရောက်ရှိနေချိန်မှာ ULF နဲ့မဟာမိတ်တပ်ပေါင်းစုတွေစီအလင်းဝင်လာတာလည်းဖြစ်ပါတယ်။ဒီစစ်သားတွေဟာအဖွဲ့အစည်းတွေကိုဘယ်လိုအကြောင်းကြားရမှန်းမသိတဲ့အတွက်ကြောင့်လက်နက်တွေကိုဖွက်ပြီးတော့အရက်သားပုံစံနဲ့လာခဲ့ ဲ့ရမှာဒေါ်လာရဲဘော်တွေနဲ့တွေ့ပြီးမှတင်ထားတဲ့လက်နက်တွေကိုပြန်ရှာခဲ့ရတယ်လို့ ULF စစ်ကြောင်းတာဝန်ရှိသူတအုပ်ကပြောပါတယ်။အလင်းဝင်လာသူတွေဟာရန်ကုန်မြို့နယ်ဟင်းတရာမြို့တွေကနေစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကြောင့်အတ္တမစစ်သားစုဆောင်ခြင်းခံခဲ့ရပေမဲ့အခုလိုအလင်းဝင်လာတဲ့အတွက်ကြောင့် ULF စစ်ကြောင်းကနှွေးထွေးစွာကြိုဆိုခဲ့ပါတယ်လို့လည်းအသိပေးထားပါတယ်။လက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတဲ့စစ်သားတွေကိုတအုပ်လင်ကျပ်သိန်း30စီးချင်းမြင့်ကကောင်းမွန်စွာကြွေးမွေးထားတယ်လို့လွတ်လပ်စွာနေထိုင်ခွင့်ပေးထားပြီးတော့မိသားစုဆွေမျိုးများနဲ့တွေ့ဆုံနိုင်ဖို့အထိလှုပ်ဆောင်ပေးသွားမယ်လို့လည်း ULF စစ်ကြောင်းကထုတ်ပြန်ထားပါတယ်။ဒါကြောင့်စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့စစ်သားတွေအနေနဲ့စောစောအလင်းဝင်ရင်စောစောအသက်ရှင်ကျန်ရစ်စေမှာဖြစ်ပြီးတော့မိသားစုဆွေမျိုးတွေနဲ့စောစောတွေ့ဆုံရမှာဖြစ်တဲ့အတွက်ကြောင့်အမြန်ဆုံးလက်နက်ချအလင်းဝင်ကြဖို့ ULF စစ်ကြောင်းကတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီအုတ်တွင်းမြို့နယ်ရှမ်းရွာအုတ်ချုပ်ရည်မှုနယ်စစ်တပ်စစ်ကြောင်းကိုပြစ်ခတ်တိုက်ခိုက်မှုမှာအုတ်ချုပ်ရည်မှုအပါဝင်6ဦးသေဆုံးကလက်နက်ခဲယမ်းတွေကိုတော်လှန်ရေးတပ်တွေသိမ်းယူတဲ့တဲ့ရင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအုတ်တွင်းမြို့နယ်ရှမ်းရွာအုတ်ချုပ်ရည်မှုတိမ်းထွေးနယ်စစ်တပ်စစ်ကြောင်းကိုတော်လှန်ရေးတပ်တွေပြစ်ခတ်တိုက်ခိုက်ခဲ့ရာအုတ်ချုပ်ရည်မှုအပါဝင်6ဦးသေဆုံးသွားပြီးတော့လက်နက်ခဲယမ်းတွေကိုတော်လှန်ရေးတပ်တွေကသိမ်းယူသွားတယ်လို့ဒေသနေပြည်သူတွေနဲ့စစ်ရေးတရင်းရင်းမြစ်တွေကပြောပါရယ်။အုတ်တွင်းမြို့နယ်ရှမ်းရွာအုတ်ချုပ်ရည်မှုတိမ်းထွေးခေါ်ကိုမောင်နဲ့စစ်သား5ဦးဟာတန်တိုင်ခင်ကြေးရွာကအလှူကိုမနေ့ကဇန်နဝါရီလ18ရက်နေ့ကတွားရောက်ခဲ့ကြပြီးတော့ပြန်လာတဲ့အချိန်မှာတော်လန်ရေးတပ်တွေကရှမ်းရွာနဲ့တန်တိုင်ခင်ကြေးရွာကြားကနေစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဒီတိုက်ခိုက်မှုမှာရှမ်းရွာအုတ်ချုပ်ရည်မှုတိမ်းထွေးခေါ်ကိုမောင်နဲ့စစ်သား5ဦးတိဆုံသွားခဲ့ပြီးတော့စစ်သားတွေကင်နဲ့လက်နက်ခဲယမ်းတွေကိုတော်လန်ရေးတပ်တွေကတင်စီသွားတာလို့သိရပါတယ်ရှမ်းရွာနဲ့တန်တိုင်ခင်ရွာဟာစစ်တပ်ထောက်ခံတဲ့ရွာတွေဖြစ်ပြီးတော့ရှမ်းရွာအုတ်ချုပ်ရည်မှုကိုရာထူးကနေနှုတ်ထွက်ဖို့သတိပေးထားပြီးသားလို့ဒေသနေပြည်သူတွေရဲ့အဆိုကိုကိုးကားပြီးတော့ဒေသတွင်းသတင်းတွေမှာဖော်ပြထားကြပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့အုတ်တွင်းမြို့နယ်မှာရှိတဲ့စည်ရေးသတင်းရင်းမြစ်ကအတည်ပြုထားပြီးတော့အနည်းဆုံးတနက်၄လက်နဲ့ခဲယမ်းတွေပါသွားတယ်လို့အသိပေးထားပါတယ်။တည်ဆုံသွားတဲ့ကြီးရွာအုတ်ချုပ်ရည်မှုနဲ့စစ်သားအလောင်းတွေကိုမနေ့ကဇန်နဝါရီလ18ရက်နေ့ညပိုင်းမှာအုတ်တွင်းမြို့ကထွက်လာတဲ့စစ်တပ်စစ်ကြောင်းကလာယူသွားပြီးနယ်မြေအခြေအနေကိုစစ်ဆေးသွားတယ်လို့သိရပါတယ်။အခုလိုကြီးရွာအုတ်ချုပ်ရည်မှုနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအနီးကပ်တိုက်ခိုက်ခံရပြီးတော့တည်ဆုံသွားတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တော်လန်ရေးတပ်တွေဘက်ကဒီကနေ့ဇန်နဝါရီလ19ရက်နေ့မွန်းတက်12နာရီဝန်းကျင်အထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ။ဆလဘီမြိုင်မြို့နယ်ကန်ဒီပြူစောတိရွာကိုရိတ်ခါလာပို့တဲ့စစ်တပ်စစ်ကြောင်းကို6ရက်ကြာတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်ကန်ဒီပြူစောတိရွာကိုရိတ်ခါလာပို့တဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကို6ရက်ကြာကြားပြတ်တိုက်ခိုက်မှုမှာစစ်ကောင်စီတပ်သား10ဦးသေဆုံးသွားတယ်လို့တော်လိုင်းရေးအဖွဲ့တွေကပြောပြထားပါတယ်။မြိုင်နယ်ကန်ဒီပြူစောတိရွာကိုရိတ်ခါလာပို့တဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုတော်လိုင်းရေးတပ်ဖွဲ့တွေကဇန်နဝါရီလ13ရက်နေ့ကနေ18ရက်နေ့အထိလမ်းတလျှောက်လိုက်လံတိုက်ခိုက်ခဲ့တာလို့ဆိုထားပါတယ်။ဇန်နဝါရီလ18ရက်နေ့နဲ့18ရက်နေ့မှာဖြစ်တဲ့တိုက်ပွဲတွေဟာပြင်းထန်ပြီးတော့အကြမ်းဖက်စစ်တပ်စစ်ကြောင်းတစ်ခုလုံးကိုတော်လိုင်းရေးတပ်ဖွဲ့တွေပိတ်ဆို့တိုက်ခိုက်နိုင်ခဲ့တာကြောင့်အကြမ်းဖက်စစ်တပ်က MI-35 နဲ့ Jet Fighter တွေသုံးပြီးတော့နှစ်ရက်ဆက်တိုက်ပစ်ကူပေးတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဒီတိုက်ပွဲတွေမှာအကြမ်းဖက်စစ်တပ်ဘက်ကစစ်သား10ဦးသေဆုံးပြီးတော့50ဦးထိခိုက်ဒဏ်ရာရကဒဏ်ရာရသူတွေထဲမှာ30ဦးဟာစိုးရိမ်ရတဲ့အနေအထားရှိတယ်လို့တော်လန်ရေးတပ်တွေဘက်ကလည်းရဲဘော်9ဦးမစိုးရိမ်ရတဲ့ဒဏ်ရာရခဲ့တယ်လို့တော်လန်ရေးတပ်တွေကအသိပေးထားပါတယ်။ဒီတိုက်ခိုက်မှုတွေကိုတပ်ရင်း1တပ်ရင်း6တပ်ရင်း9တပ်ရင်း14တပ်ရင်း15တပ်ရင်း18ပကဖတပ်ရင်း1ဒေါင်းနက် MRG နဂနီစင်ရိုင်းလင်းမွေ8ဖလက်ရင်မပင်28တရင်အညာမြေပျောက်ကြားတက်ဖွဲ့လျက်စီးပျောက်ကြားတက်ဖွဲ့ဗစ်တာပျောက်ကြားတက်ဖွဲ့မြိုင်ပကဖတို့ပူပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်အထည်နာသွားတဲ့အကြမ်းဖက်စစ်တပ်ရိတ်ခါပူစစ်ကြောင်းဟာမနေ့ကဇန်နဝါရီလ18ရက်နေ့ည6နာရီခန့်ကစပြီးတော့ကျောင်းကုန်းရွာကအိမ်အလုံး20နဲ့တန်ဟရာချန်ရွာကအိမ်4လုံးမီးရှို့ဖျက်ဆီးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆလဘီမင်းတပ်မျိုးသိန်းတိုက်ပွဲကထွက်ပြေးလာတဲ့စစ်သားနဲ့မိသားစုဝင်16ဦးထိဖမ်းမိထားတယ်လို့ရောဗျူဟာပြောတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မျိုးခလာရ204တပ်ရင်းကစစ်ရှုံးပြီးတော့ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုမကွေးတိုင်းရောဒေသအခြေပြုဗျူဟာအမှတ် 81 ရောဗျူဟာကဖမ်းဆီးရမိခဲ့ရာစစ်သားနဲ့မိသားစုဝင်16ဦးအထိရှိလာပြီလို့ရောဗျူဟာတာဝန်ရှိသူတွေကပြောပါရယ်။ချင်းညီနောင်နဲ့မဟာမိတ်တပ်တွေ2024ခုနှစ်ဒီဇင်ဘာလ27ရက်နေ့ကခလာရ204တပ်ရင်းကိုအပိသက်သိမ်းပိုက်နိုင်ခဲ့ရာမှာအရီတဆကန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်ချအလင်းဝင်လာတာတွေရှိတယ်လို့မကွေးတိုင်းဘက်ထွက်ပြေးသွားသူတွေလည်းရှိခဲ့ပါတယ် အဒီလိုထွက်ပြေးသွားသူတွေတဲကစစ်ကောင်စီတပ်သား၈ဦးနဲ့မိသားစုဝင်၄ဦးစုစုပေါင်း၁၂ဦးကိုဒီဇင်ဘာလ၂၈ရက်နေ့မှာရောပြူဟာကပထမအကြိမ်ဖမ်းမိခဲ့ပြီးတော့ဒီဇင်ဘာလ၃၁ရက်နေ့မှာစစ်ကောင်စီတပ်သား၃ဦးကိုထပ်မံဖမ်းမိခဲ့တယ်လို့သိရပါတယ်။အဲဒီနောက်ဇန်နဝါရီလ၁၅ရက်နေ့မှာလည်းမင်းတပ်မျိုးကထွက်ပြေးလာတဲ့စစ်ကောင်စီတပ်ကတပ်ချက်၁ဦးကိုထပ်မံဖမ်းဆီးရမိခဲ့တယ်လို့အမှတ်၈၁ရောပြူဟာကအသိပေးထားပါတယ်။ဖန်စီယာမိသူတွေဟာတောထဲပုံအောင်နေပြီးတော့လွတ်လောက်ပြီးလို့ယူဆရတဲ့အချိန်မှာထွက်လာကြတာဖြစ်တဲ့အတွက်ကြောင့်လက်နက်တွေပါမလာပဲလမ်းမှာဖွက်ထားခဲ့ကြတယ်လို့သိရပါတယ်။လက်ရှိမှာဖမ်းမိထားတဲ့စစ်သား၁၂ဦးနဲ့မိသားစုဝင်၄ဦးစုစုပေါင်း၁၆ဦးကိုရောနယ်တနေရာမှာစေဥပဒေနဲ့အညီဖမ်းဆီးထိန်းသိမ်းထားတယ်လို့ရောပြူဟာကအတိအပြီးထုတ်ပြန်ထားပါတယ်။စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေကြတဲ့ရောဒေသအတွင်းကစစ်သားတွေအနေနဲ့ပြည်သူရင်ခွင်ခိုးလုံမဲဆိုရင်ဗျူဟာ၈၁ရောပြူဟာကိုဆက်သွင်းနိုင်ပြီးတော့လက်နက်အပြည့်စုံပါလာမဲဆိုရင်ထိုက်ထိုက်တန်တန်ဂုံပြူချင်းမြင့်ပေးမယ်လို့အတိအပြီးထားပါတယ်။ရောပြူဟာဆိုတာကန်ကောခရိုင်အမှတ်၃၃၅၁၆၁၇၁၈စတဲ့တရင်၅ခုနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ရောဒေသအတွင်းမှာစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဆက်လက်ပြီးပြည်တွင်းသတင်းများကိုဖတ်ကြားပေးပါမယ်ရှင်။မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့ညပိုင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်းပါ။ဖလော်ရီဒါမှာကျင်းပမဲ့တော်လှန်ရေးပွဲစည်းပွဲတော်မှာမြန်မာမိသားစုတွေနဲ့တမတ်ကျူးကျော်မှုထွန်းဝင်ကြီးတော်စင်မအောင်တို့တွေ့ဆုံမဲ့သတင်းကိုတင်ပြသွားပါမယ်။စစ်ရှုံးမင်းအောင်လှိုင်းရဲ့ဖက်စစ်တပ်ကိုအမြင့်ဖြတ်ရဲ့အတွက်တော်လှန်ရေးပွဲစည်းရောင်းပွဲတော်ကိုဖလော်ရီဒါမြို့မှာလာမဲ့စနေနေ့ဇန်နဝါရီ25ရက်နေ့မှာကျင်းပမှာဖြစ်ပြီးမြန်မာမိသားစုတွေနဲ့တမတ်ကျူးကျော်မှုထွန်းဝင်ကြီးတော်စင်မအောင်တို့တွေ့ဆုံကြမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။အဲ့ဒီပွဲကို UMA ဖွဲ့ကဦးဆောင်ပြီးဖလော်ရီဒါပြည်နယ်လက်လန်မြို့မှာစီကားတိုက်မိုက်စွာကျင်းပသွားမယ်လို့ဆိုပါတယ်။ဇေယောင်းပွဲတော်ကိုပြည်သူပတ်တော်သား UN တမတ်ကျူးကျော်မှုထွန်းနဲ့အတူ UNG ပြည်သူအစိုးရအဖွဲ့နိုင်ငံခြားဝင်ကြီးတော်စင်မအောင်တို့လာရောက်မှာဖြစ်ပြီးတက်ရောက်လာတဲ့မြန်မာမိသားစုတွေဝင်ကြီးနဲ့တမတ်ကြီးတို့ကိုတည်လို့ရတဲ့မေးမြန်းဆွေးနွေးမဲ့အစီအစဉ်လဲပါမယ်လို့ကြည်ရပါတယ်။ဒါပြင်တော်လှန်ရေးအတွက်ထောက်ပံ့ဖြစ်စေမဲ့နှွေးဥပံအကောင့်ဖွင့်လှစ်နိုင်ရင်းနဲ့နှွေးဥပံ Spring Development Bank အကြောင်းတည်ကောင်းစရာတွေကိုဗန်တာဝန်ရှိသူတွေကရှင်းလင်းတင်ပြပေးမဲ့အစီအစဉ်လဲပါဝင်မှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်တွေပြီးတဲ့အချိန်မှာဒါရိုက်တာနိုင်ရိုက်ကူထားပြီးတရုတ်ဆောင်တောင်းနဲ့ပိုင်ဖြူးသူတို့ပါတဲ့ဒေါ်တော်လှန်ရုပ်ရှင်မိနစ်20စာဇာတ်လမ်းတို့ကိုခမဲ့ပြသမယ်လို့ပွဲစီစဉ်သူတွေကတည်ပေးထားပါတယ်။ဇေယောင်းပွဲတော်မှာတော်လှန်ရေးစိတ်ထက်သန်ကြတဲ့စေတနာရှင်မြန်မာမိသားစုတွေကမြန်မာအစားအစာမျိုးစုံရောင်းချပေးမှာဖြစ်ပြီးအခောက်ရွှေစစ်စစ်နဲ့သွန်းလုပ်ထားတဲ့အလေးချိန်တစ်ချက်သားရှိရွှေပြားတွေနဲ့တူဒေါ်လာ500တန်း gift card တွေနဲ့အခြားပစ္စည်းတွေကိုကန်ဆားမဲ့အနေနဲ့ဖွင့်လှစ်ပေးသွားမယ်လို့ကြေညာထားပါတယ်။လက်ရှိမှာကန်စားမဲ့လက်မှတ်တွေကိုတစ်စောင်း10ဒေါ်လာနှုန်းနဲ့စတင်ရောင်းချပေးနေပြီဖြစ်တာကြောင့်အယောက်ကိုယ်စားလှယ်တွေစီမံဝယ်ယူကန်စားနိုင်ပြီလို့သိရပါတယ်။ဈေးအောင်ပွဲတော်မှာပါတဲ့အစားအသောက်ရောင်းရငွေအလှူငွေကန်စားမဲ့နဲ့လေလံပစ္စည်းရောင်းချတာတွေကရမဲ့ငွေအလုံးတရာရာခိုင်နှုန်းကိုတော်လှန်ရေးအဖွဲ့တွေကိုခွဲဝေထောက်ပံ့မှာဖြစ်တာကြောင့်ဖလော်ရီဒါပြည်နယ်ရောက်မြန်မာမိသားစုတွေအလုံးတော်လှန်ရေးမှာအုတ်တချက်သေးတပွင့်အဖြစ်ပါဝင်ပေးကြဖို့ပွဲစီစဉ်သူတွေကဖိတ်ခေါ်ထားပါတယ်ရှင်ဆလပီကချင်ပြည်နယ်ပညာရပ်ဆောင်တက္ကသိုလ် KSCU နဲ့ဂျာမနီနိုင်ငံ Frankfurt မြို့ကဂိုတဲတက္ကသိုလ်တို့ MOU ရေးထိုးတဲ့တင်ကိုတင်ပြပါမယ်ကချင်ပြည်နယ်ပညာရပ်ဆောင်တက္ကသိုလ်နဲ့ဂျာမနီနိုင်ငံ Frankfurt မြို့မှာရှိတဲ့ဂိုတဲတက္ကသိုလ်တို့ Memorandum of Understanding MOU လက်မှတ်ရေးထိုးပွဲကိုဇန်နဝါရီလ15ရက်နေ့မှာအွန်လိုင်းကတဆင့်ကျင်းပခဲ့လို့ဒေတာရင်းသတင်းတွေကဆိုပါတယ်။အဲ့လက်မှတ်ရေးထိုးပွဲမှာအမျိုးသားညီညွတ်ရေးအစိုးရပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးဂေါ့တက္ကသိုလ်ကအုပ်ချုပ်ရေးအဖွဲ့ဝင်များကချင်ပင်နယ်ပညာရပ်ဆောင်တက္ကသိုလ်ကဒုတိယအဓိပတိဒေါက်တာအောင်နိုင်သူနဲ့တက္ကသိုလ်အကြီးအကဲကအကြောင်းအုပ်ဆရာကြီးဆရာမကြီးများတက်ရောက်ခဲ့ကြပြီးပုံမကောင်းမွန်သောပညာရေးအခွင့်အလမ်းများတည်ဆောက်နိုင်ရေးအတွက်ပူပေါင်းဆောင်ရွက်သွားကြမဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့တချင်ပြည်နယ်ပညာရပ်ဆောင်တက္ကသိုလ် KSCU နဲ့အမျိုးသားညီညွတ်ရေးအစိုးရပညာရေးနဲ့ကျန်းမာရေးဝန်ကြီးဌာနကအသိပေးထုတ်ပြန်ထားပါတယ်။တချင်ပြည်နယ်ပညာရပ်ဆောင်တက္ကသိုလ် KSCU ဟာ School of Medical Science SMS စက School of Nursing Science SNS, School of Technology SOT, School of Economics SOE, School of Agriculture SOA နဲ့ School of Art and Science SAS တို့နဲ့ဖွဲ့စည်းထားတာဖြစ်ပြီး CDM ဆရာဆရာမများစုပေါင်းအင်အားနဲ့တင် जा ပို့ချနေတဲ့တော်လိုင်းကာလမှာပေါ်ထွန်းလာတဲ့တက္ကသိုလ်တစ်ခုဖြစ်တယ်လို့သိရပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့မိမိတည်တည်ရဘာသာရပ်တွေကိုရွေးချယ်စီးပိုးနိုင်ဖို့ KSCU ကနှွေးထွေးစွာကြိုးဆိုနေရလို့အတည်ပြုထားပါတယ်။လက်ရှိမှာလည်းကချင်ပြည်နယ်ပညာရည်စုံတက္ကသိုလ်ဝိဇာသိပ်ပံတက္ကသိုလ်အချိန်ပိုင်းရပ်တိုတင်တန်းဒုတိယနှစ်နဲ့တတိယနှစ်အောင်စည်းတွေထွက်နေပြီဖြစ်တာကြောင့်အောင်စည်းတွေကိုကချင်ပြည်နယ်ပညာရည်စုံတက္ကသိုလ်ရဲ့ notice board မှာကြေညာထားတယ်လို့မနေ့ဇန်နဝါရီလ18ရက်မှာ KSCU ကအတည်ပြုထုတ်ပြန်ထားပါတယ်။ဒီအောင်စင်းမှာ GE နဲ့ဒုတိယနှစ်သမိုင်းမပါသေးပေမဲ့အဝေးရောက်ကျောင်းသားကျောင်းသူများအနေနဲ့သက်ဆိုင်ရဘာသာရပ်အသင်းဆရာဆရာမတွေထံမှလည်းစုံစမ်းမေးမြန်းနိုင်တယ်လို့သိရပါတယ်။ကချင်ပြည်နယ်ပညာရပ်စုံတက္ကသိုလ် KSCU အနေနဲ့2025ပညာသင်နှစ်အတွက်မောင်မေတက်လွင်ကျိုးဆိုးပွဲကိုအခုလစမ်းပိုင်းကကျင်းပခဲ့ပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။ရီဒီယိုအန်ယူဂျီမှာဆက်လက်အတန်းလွှင့်ပေးနေပါတယ်။ယခုဆက်လက်ပြီးစိုက်ပျိုးစီးပွားတောင်သူစကားသံအစီအစဉ်ကနေအကျန်းဖက်စစ်တကကြေးရွာတွေအတွင်းစစ်ကြောင်းထိုးလာလို့ပစ်ထားခဲ့ရတဲ့ပဲစင်းငုံတွေပျက်စီးပြီးဈေးကွက်မရှိလို့တောင်သူတွေခက်ခဲလာရတဲ့အကြောင်းကိုရနိုင်ကတင်ဆက်ထားပါတယ်ရှင်
။ရီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာ။အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစီးပွားတောင်သူစကားသံအစီအစဉ်ကိုနားဆင်ကြရမှာပါ။အကျံဘစစ်တပ်ကစစ်ကြောင်းထိုးလာတဲ့အတွက်စစ်ပြေးရင်ပစ်ထားခဲ့ရတဲ့ဘဲစင်ကုန်းတွေပိုးရီကြကုန်လို့ဈေးကွက်မဝင်တော့ဘဲတောင်သူတွေမှအခက်အခဲဖြစ်လာရပါတယ်။ဒီသတင်းကိုရွှေညောင်မောင်ကပေးပို့ထားပါလေ။ပြီးခဲ့တဲ့နှစ်လအတွင်းရင်းနှီးကြောင်းမြို့နယ်မှာအကျံဘစစ်တပ်ကစစ်ကြောင်းထိုးလို့ထွက်ပြေးရတဲ့တောင်သူတွေမှာဘဲစင်ကုန်းကင်းတွေပိုးသက်ဆေးမပြန်းနိုင်လို့ခုတ်ပုတ်ပြီးဈေးကွက်ရောက်မှဝယ်သူမရှိတဲ့အခြေအနေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ဒီအခြေအနေကိုရင်းနံကျောင်းမြို့နယ်ကဘဲစင်ကိုစိုက်ပြိုးသူတောင်သူတူကအခုလိုပဲပြောပါလေ
။ဝင်းလုံးကြီးတို့မှာကြိုက်သွားတယ်။သူကစိုက်ဖွင့်ပြီးသူပြရတယ်။ဟွာလောက်ဆိုတော့6နာ45ရက်လောက်ဆိုတော့သွားရည်အဲ့မှာပတ်ချိန်မရတော့ဘူး။ဝင်းသီးချိန်မှာပတ်လာတယ်။သူကပထမ6ထားတော့ရာခင်းတွေကိုပြန်ပြီးတော့မကြည့်တော့ဘူးဗျာ။မကြည့်တော့ဆိုတော့ဗရင်ကြီးကမပြပုတ်ချင်မှာပုတ်အောင်မှာဆိုတော့ပြန်မကြည့်တော့ဘူးလုံးဝ။အဲ့ချိန်မှာအဲ့တန်ခမ်းလာပေါ့။လေဝင်းထက်မတင်တဲ့နေရာကပိုးဝင်လာတယ
်။ပဲစင်းကုန်တွေပိုးကြပြီးအစိအစံမပြည့်တော့တဲ့အတွက်ကုန်တွေကဝယ်ယူဖို့ခက်ခဲလာသလိုတစ်နှစ်အတွင်းနောက်ဆုံးသီးနှံဖြစ်တဲ့ပဲစင်းကုန်ခုတ်သိမ်းချိန်မှာအချိုးမြတ်မရတဲ့တောင်သူတွေဟာလာမဲ့သီးနှံစိုက်ပျိုးဖို့နဲ့ဝမ်းစာအတွက်ခက်ခဲလာကြမှာဖြစ်ပါတယ်။ရေနံကျောင်းမြို့အပြင်အနောက်ဘက်ကန်းကမင်းမှုမြို့နယ်မှာလည်းတောင်သူငယ်တွေလက်လုတ်ကန်ရင်းနဲ့ထမင်းနဲ့မမှန်တော့တဲ့တောင်သူတွေလည်းရှိလာပါတယ်။ဒီအခြေအနေကိုမင်းမှုမြို့နယ်ကပဲစင်းကုန်မြေပဲနှမ်းစိုက်ပျိုးသူတောင်သူတို့ကအခုလိုပြောပါတယ်။
ကျမပြပြကျင်လာတော့အဲ့ဒီဆက်နာလေးကစားနဲ့ရိတ်ခါမခုလုံးတာဘူးတော်တော်လေးကိုစိုးရိမ်နေကြွားလေးမှာကလက်လုံလက်စားဒီများတယ်တလုံလက်စားတွေကကြာတော့သူတို့အလုံးချိန်တဲ့ကလေးပဲအဲ့မဲ့စဉ်းစားကြည့်လေတမနဲ့စားမတမ်းပြီးတိန်အောင်မှာ2ယောက်ထွက်တယ်ထားလိုက်ဦးအဲ့ဒီ2ယောက်ရဲ့ဝင်ကြီးရကြာတော့8000တောင်ဝင်ကြီးပဲရှိရဲ့အခုဆန်တပီမှာပေါက်နေတဲ့ဟာလေးနဲ့ဝင်ငွေနဲ့ဒီမိသားစုစားဖို့နေရရကြာတော့နိုင်နိုင်ပဲလေဆန်သေးရအောင်လေတတိယ8000 8000ဖြစ်နေရဒီဖြစ်ချက်ဆရာပါညာဘူးလားဆိုတာကအသေးမွားလေးတွေရပါဆောင်တွေ့မယ်ဆိုလို့ရှိရင်တမိသားစုအိမ်တိတ်နောက်မှာဒီဆက်နေအိမ်ကမဘူးလုံးတာတော့တော့ဆိုးတယ်ကျမတို့ဘက်မှာဆိုလို့ရှိရင်အဲ့လိုမျိုးနတ်ကြော်တာပဲရှိရကျမတို့ပြောပြလို့ရှိရင်စိတ်ကောင်းတယ်အဲ့မျိုးရှိ
အညာဒေသအတွက်ဘဲစင်းကုန်ကစိုက်ပျိုးကလွယ်ကူတဲ့အပြင်သီးညှက်စိုက်ပျိုးကြတာဖြစ်လို့ဓာတ်မြေဩဇာတကူတကကျွေးစရာမလိုသလိုရင်းမှန်ချိန်မှာလည်းရေသိမ်းရလွယ်ကူတဲ့သီးနှံလည်းဖြစ်ပါတယ်အထပြင်းပင်စီကိုထင်းအဖြစ်သုံးနိုင်လို့ပွင့်ချိန်သီးချိန်မှာပိုးမကြောက်အောင်ကာကွယ်ရတာရဲ့မိုးခေါင်လုံးတာမျိုးမဖြစ်ရင်ဘဲစင်းကုန်ကတောင်သူအတွက်အရှုံးမရှိတဲ့သီးနှံတစ်မျိုးလည်းဖြစ်ပါတယ်တောင်သူမပြည့်ရတဲ့အရှုံးမရှိတဲ့သီးနှံကအကျံဘစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်ဘဲစင်းကုန်တွေပိုးကြတာကိုမကာကွယ်နိုင်တော့ပဲသီးနှံပျက်စီးပြီးရောင်းလို့မရတဲ့အခြေအနေကိုရောက်ရှိလာတာဖြစ်ပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညောင်မောင်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ယခုဆက်လက်ပြီးတော်လိုင်းကပြတပုတ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဂျ ီနာရေးဖွဲ့ထားတဲ့မုတ်ဆိုးကြီးဆိုတဲ့ကဗျာကိုလွန်းလန့်ຫນွေဥကရွတ်ဖတ်ထားပါတယ်ရှင
်။မုတ်ဆိုးကြီးရိုင်းဆိုင်မှုကိုအမဲလိုက်ဖို့ငါထွက်ခဲ့တယ်။မုတ်ဆိုးကြီးရဲ့အတန်ငါနားတဲ့ပဲ့တင်ပြန်နေရဲ့။ကြားလက်အောင်ဆင်းအုံနောက်ကြံတဲ့အကောင်လက်နောက်မုတ်ဆိုးတို့ရဲ့ကြက်ရွေးလင်ကအဆောင်လက်ဖွဲ့ပမာငါနှုတ်ဖြာပါခဲ့ပြီ။နေမြေကျွန်းချီတန်းလုံးတောရကုံတောင်စင်းတောင်တက်ဒူးလေးကနေဒူးမီးဆက်ချက်ဆူနှစ်ခွက်ကမီးတောက်ဘဲတော့ကောင်ဘဲကိုရောက်တယ်။ရန်သူကိုအနှံ့ခံခြေရခံနားဆွင့်တတိတမန်ဆိုတဲ့စကားနှလုံးသားမှာမြင်ရဲထူမုတ်ဆိုးကိုစိုင်းသင်းပြင်သူစားတံပါဘဲ၆ကညာလန်းပြိရလဲကျွမ်းစီလမ်းမပြောက်စီနဲ့ငွေပပြင်းကိုထွေခင်းပစ်ချင်းတို့ရဲ့ရာဇဝင်မှာထင်ရှားကျွန်ပိဆိုတာစံပြည့်တဲ့တရေကောင်ဘိုးဘွားစဉ်တက်ဆင်းစိတ်ရှင်းလူရှင်းဝင်းပွင်းတဲ့အယိုးကံကိုတမျိုးခံအကြံရုပ်ကလိန်ကလက်ထိပါစော်ကားရင်ငုံမခံရန်သူလက်နဲ့ကိုလက်နဲ့ပဲလက်သေးစိတ်တော့လက်ထိန်တာပြီးအလုံးဟာသားချင်းတို့ကျင်းမြောင်းတဲ့စိတ်ဓာတ်ငါတို့ကိုအယောင်မဟုတ်ဘူးရင်းမြေတဘာဝငါတို့ချစ်ခင်တောင်စလပန်းရနံမပြတ်အောင်ဘယ်သူတားမလဲတသားတဲ့စိတ်ဓာတ်ဟာငါတို့တွေးမှပြန့်ခဲ့ပြီအခုတော့တောကြုံကိုရှိုးရာကတိုးထွက်ခဲ့ပြီထိုးထွက်ပြီရိုင်းဆိုင်မှုကိုအမဲလိုက်ဖို့ငါတို့စစ်ထွက်ခဲ့ပြီတဲ့မုတ်ဆိုးကြီးရဲ့စကားနားထဲမှာပဲ့တင်လွှမ်းနောက်မဆုတ်တန်းအားဆွမ်းတွေငါတို့ရင်မှာဖြာဝေခဲ့ပြီပဲကြည်နိုင
်ဆလပီရီဒီယိုအန်ယူဂျီရဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကနေဝါဘာသာစကားဖြင့်တပတ်အတွင်းသတင်းများကိုရခိလကဖတ်ကြားတင်ပြပေးပါမယ်ရှင
်ဘိုကေမွန်စင်စကားစနံပမတယေမေဂိန်ဖွိုင်ဖွိုင်ခန်ခီအစမေတိကရကရုံကရုံလိုက်စံတဝန်တွေခိုင်ကြတဲ့ဂျပန် NUG တို့ကမော်ယာခေလိုက်စတတ်ကြီးကနေကျွပ်ကျော်အချူရအမျိုးသားညညရေးချက်ချောက်ကိုင်မန်တာဒူဝါလရှိလာမိုက်ပမကျွပ်ကျော်စနာတန်မဥယောပါတမကဘုဒ္ဓယကန်ကျော်ကရကုံကတခိတီမိုက်ပမချက်ချောက်မန်ဒူဝါလရှိလာအာကတတွင်တာတမူဖန်မောကတကန်ချောပီယိုအကရနိုင်ရုံဘရိုက်ကန်နဲကရဘေအီမိုက်ကရကိုကျိုပဆောင်မကန်ချီအင်ပလကရာအီယူကန်ကီဆောဆောင်ပွန်ကွေကရတီပလီတီပွန်ယူကန်ချောကရကိုမိုက်ပဆောင်မကန်ချောမင်းမြန်မာဖန်မောကန်ချောမင်းခနဲပလကရာအီယူအန်အားရော့ပရူမင်းပလကပရိုက်အန်အားဆွန်ကရာဟူအေမင်းဒီမိုကရေစီပခရာပလကရာမင်းမြန်မာကန်ချောတကရာဘဟုအေဆောဆောင်ပွန်ကွေကရတမကရာဂျွိုက်ကီတီပွန်ဒီယူကန်ချောကရာဆော့တီတကရာခုံဝီအံပမောကရာပပွန်ကွန်ပီဟာပဟွန်ကရာပရိုက်ကရာယာမိုက်ကရာပရာပစီဆောဆောင်ပွန်မောကရာပမောမဆွန်ကပြန်ကွန်ပီဟာပွန်ရောမ်ဒီယူကန်ချောအင်တတီတလိုက်ပကွေပွန်ကလမ်အဟေအမျိုးသားညညွေရဲ့အစူရာတာဒူဝါလက်ရှိလာမိုက်စနာတန်မန်ဥယောပါတမကာခန်ခီကဒခီရာရင်တငါလွေနုံဒခီလွေတိမငိုင်အံအပွန်ဒီယုကန်ကြောကကုမိုင်းကပြန်အွန်လိုင်းတတိတလိုက်အုံယူနန်ကဒခီကောက်တီတငါအလျာပေါဒီယုကန်ကြောကကုမတတိအပွန်ကကတောင်းဟိစတန်ရာချစ်စီကနေတချော့မန်ချက်စ်ပလကရာပညာကျူရီမိုက်ပကွေပွန်ကလ ோம் ခန်ကီယုကန်ကြောကကုမိုင်းပမပလကရာအမျိုးသားညညရေးအကျူရမိုက်စနာတန်မန်ခန်ကီကဒခီတီကောလွေးစငိုင်ပလက်ငေါပရပ်တီယူကန်ချောက်ကရယာတီအမမကန်ချောက်ကရပယောက်ကီကန်နဲ့အမျိုးသားညညရဲ့အကျူရပလက်ကရပညာကျူရီနံပါတ်ချက်ချော့ကိုင်တောက်ကြ ဆိုင်ခိုင်မျိုးထွန်မိုင်းပမောပလက်ကရအန်ယူဂျီကရုံကရုံကပရှန်မိုင်းမင်းမြန်မာစနတန်းမင်းပလက်ကရမင်းချက်စ်ကန်ကီတာလင်ခန်မိုင်းပမောချုပ်ချုပ်ကိုပလက်ကရပညာချူကြီးပကွေပန်ကလမ်အန်အကိုယူကန်ဂျောဂရဖီဒီဟက်ကရကုမင်းတေတလိုက်ဖန်မောကရုံကပရောက်ကိကန်နဲဖန်မောကဒအမင်းချက်စ်กราบเกอกราบสวนกีปลักกระเมืองเมียนมาอังอาก่อนยอมจองกีแขนกีส่งสังปุ่นกุยกระเกอกระสวนก่อนยอมจองกีจองมอมกระเกอลายมอมปุ่นอยู่กันจอกระกุมตะตีตะลายปุ่นกุยกระจองเฮสตาร์ลุยจิตสิกันเนร่างริ้งตงาปุ่นนุมกระตุนุมอินกันจอกระปัจจุครีเอติยูกระดียังจือไหมพันหมอปลักกระตับแลนมันปุ่ยสุขสักกระเต็บเตกีเดียวกันจอกระผิดกับยังกวนปุ่ยเมืองส่งสังปุ่นกุยกระไฮปุ่นติเตรียมกะจะรังราราสสีกะตะคิติกาลุยสงายพันมอปลักราแอนยูจีลงวงจิงปลีกะไลสตังจุบจออมโยตาญญุยอจุยาไม้เจอติยูกราปริญญันอขวางกวนปุยหอกปุยฮูนเจอติยูกันจอกราจุบจออันซอสัมปุนกวยกะคอกราจอไม้บลองลุยบล็อกคันคีจุบจอตับแลนมันปุยสุกซักปุ่นติยูกันจอกราปีที่กวนปุยหาปุโฮนมาปุ่นที่อยู่กันจอกระทิดกับยังกวนปุยหาปุโฮนกร้องกระจรังอ่านอังอามาส่วนสองปุ่นเอกระเย็นกระยอกอมเตอร์ปมอจุบจอบกุยเป็นกลอมสรียงที่อยู่กันจออันกระดาริงตงาปุ่นนุ่มปมอจุบจอบหลักระแต่แปลนปุยสุกสักแก่นขีปุ่นที่อยู่กันจอกระทิดกับยังกวนปุยหาปุโฮนอเลียเซนไปจำมันนั้นพันหมอจุบจอกระเตบเตกอควางกวนปุยหาปะหุนจะชกกันจริงกันกีให้ปุ่นที่อยู่กันจอกระตัดจะรังอินเตติตะลายไม้ให้ปุ่นที่ครอมเตติปุ่นกุยกระจองเฮ้สตางปุ่นจิตจีกันแน่พันหมอปลีประตูไม่กระเดาะเตาเตะปะหมอจุบจอประชาตับแลนปุยสุขสักกระประชาไม้กรงคลายแอนกันกี UNICEFปลักรันยมมาปุ่นที่อยู่กันจอกระตอตองกระเดาะขีตีก็ลุยสงายเฮ้พันหมอประคมจุบจอตับแลนปลีกระเดาเตะทันขีกรังคล้ายประกวนไตอังอากออังสงหายชิอุตติตะลายพันหมอตุกะเออังอาไม้ปุยมูเอคันเกสนสังปุนกวยกระตับเตะเอตุกะจาวติเอจอติกวยกระหัดกรองไม้จุบจอบกวยปุนกลอมปะโตกระตอตองส่วนเอตติตะลายไม้เอจอติกรายกะปอกกรอมปอกไปติตติคันขีเฮร่างริ้งตงาตินุมกระเมืองยำมาพันหมอปลีกระเตะเตะแขนขี้เครื่องคลายประกวนใจประยุทธ์จุบจอแลนมันปุยสุกสักแขนเมื่อคืนเจ้าเครื่องคลายอันกวนปุยหอบปูนยาวที่ยุ่มราเสียตะใจปูนกะราเร่งตงารานมปูนที่ยุ่มลุยเสียตะดิมกะตะตีตะลายจุบจอบกุยเป็นกลอมปลีกระเถาะลายสังตะมูพันหมอจุบจอตะแปลนปุยสุกสักแขนขี้กระเถาะกรุนายแขนขี้กระเถาะเนี่ยยังไม้กระเถาะสนากวนปุยหอบปูนปูนที่ตีติโอดปูนที่เคิมปลีกระดอกเตะตะตีตะลายเอวให้ปนกวยกระตองสงสังปนกวยกระแรนกระรอเอติไม้จับอยู่ตับแลนขันขี้ไอจอที่ฟัดกะลุปะโตกรองกระตอตองกะเอตะตีตะลายสตางอินมอลายสตางปะโตจุบจอไปอยู่ไกลไกลกระดักจักพังเอ็นยูจีข้าวให้แย่ไปกรองลายสตางอินแกไปกวยกระฟารองฟารีไม้แกมอกระพลัดกรังส่วนไปตะตีตะลายกระสตางตีมอส่วนกูเกาดอกปุย
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြောင်းလဲဆိုထားပါလို့ရှင် Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါ